ယူကရိန်းနဲ့ရုရှားနယ်စပ်နားမှာတိုးလာတဲ့တိုက်ပွဲတွေရပ်ဆဲသွားစေဖို့အတွက်ငြိမ်းချမ်းရေးအစိုးပြုချက်အသစ်ကိုတင်ပြမယ်။ဂျာမနီနဲ့ပြင်သစ်ခေါင်းဆောင်တွေဟာစက်တင်ဘာလမှာယူကရိန်းနိုင်ငံကီယက်မြို့တော်ကိုရောက်လာကြပြီဖြစ်ပါတယ်။ဂျာမနီဝန်ကြီးချုပ်အန်ဂလာ မာကယ်နဲ့ပြင်သစ်သမ္မတဖရန်ဆွာ ဟောလန်တို့ဟာကီယက်မှာယူကရိန်းသမ္မတပေထရိုပိုရိုရှန်ကိုနဲ့တွေ့ဆုံခဲ့ပါတယ်။ခေါင်းဆောင်တွေဟာတကယ်ပိတ်ဆွေးနွေးမှုတွေလုပ်ခဲ့ပြီးငြိမ်းချမ်းရေးအတွက်ဥရောပဘက်ကကမ်းလှမ်းမှုနဲ့ပတ်သက်ပြီးသတင်းမီဒီယာတွေကိုသုံးတရားထုတ်ဖော်မပြောကြပါဘူး။ဂျမနီနဲ့ပြင်သစ်ခေါင်းဆောင်နှစ်ဦးစလုံးဟာသူတို့ရဲ့အဆုပ်ပြုချက်တွေကိုရုရှားသမ္မတဗလာဒီမီယာပူတင်ကိုတောက်ချာနေမှာတင်ပြဖို့အတွက်အခုမော်စကိုစီဦးတည်နေပြီဖြစ်ပါတယ်။ကြက်တပရင်းနဲ့အစောပိုင်းတုန်းကတော့ယူကရိန်းနိုင်ငံအရှေ့ပိုင်းဒေသမှာတိုက်ပွဲတွေအချိန်မြင့်လာတာနဲ့ပတ်သက်ပြီးရုရှားကျောတော့နောက်ခံပေးထားတဲ့ခွဲထွက်ရေးသမားတွေနဲ့ရုရှားအစိုးရတို့ကိုအမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကအပြစ်တင်လိုက်ပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ဟာဒီစစ်ပွဲရပ်ဆိုင်းသွားစေမယ့်လမ်းကိုရွေးနိုင်လို့ဖြစ်တယ်လို့လည်းပြောကြားခဲ့ပါတယ်။ယူကရိန်းသမ္မတနဲ့တွေ့ဆုံပြီးမှဝန်ကြီးကယ်ရီကအခုလိုပြောကြားခဲ့တာဖြစ်ပြီးတန်တမာရေးရဆင်းရဲအဖြစ်ရှာဖို့သာလိုလားတယ်လို့ပြောခဲ့တာပါ။ဒါပေမဲ့ရုရှားဘက်ကတန်ချက်ကကားတွေနေဆက်ကိုကြော်ဖြတ်ပြီးဝင်လာနေတာတွေကိုတော့မျက်ကွယ်ပြုတ်မထားနိုင်ဘူးလို့ဆိုပါတယ်။